ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကူးစက်မှုတဟုန်ထူးမတက်ရေးအကြောင်းကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါကြီးမြန်မာနိုင်ငံမှာလည်းကပ်ရောဂါကြီးအဖြစ်ကူးစက်လာနိုင်ခြင်းများတဲ့အချိန်မှာလက်ရှိသေဆုံးနှုန်းကစိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီကပ်ရောဂါကြီးဆင့်နဲ့နောက်တစ်ဆင့်ထိမနိုင်သိမရ crisis အဆင့်မရောက်ရအောင်ပြည်သူအစိုးရအလှရှင်နဲ့ဖွဲ့တွေအားလုံးဘလို့အမြန်ဆုံးဝိုင်းလုံးသစ်ပါလဲ။ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကပါမခဌာနမှုဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay ရန်ကုန်ပြည်သူဆေးရုံကြီးကရေးပေါ်ထုတ်ကူဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီကမ္ဘာကပ်ရောဂါကြီး COVID-19 ကမြန်မာနိုင်ငံမှာလည်းဒီကပ်ရောဂါကြီး big outbreak ပေါ်ဆရာနော်အဲ့ဒီအဆင့်အထိကိုဖြစ်လာတဲ့နေ့အလားလားများနေပြီလို့ကျမရေဝန်ကြီးဌာနကမကြခင်ထုတ်ပြန်ပြီးမှာပဲဒီရောဂါဖြစ်တဲ့သူကနည်းနည်းချင်းပိုများလာပြီးတော့သေဆုံးသူပါစရှိလာတာအတွက်ဆရာကြီးဒီတခြားနိုင်ငံတချို့မှာလို့ထိမနိုင်သိမရဒီ crisis လို့ခေါ်တဲ့အဆင့်ပေါ့နော်ရောက်မသွားအောင်အမြန်ဘယ်လိုလုပ်သင့်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော် COVID-19 positive case ကြီးအခုဖြစ်လာတာ15ရောက်တော့ရှိပါနော်အဲ့ဒီမှာမှတယောက်စတင်ပြီးတော့သေဆုံးပြီဆိုတဲ့အခါကျသေဆုံးမှုနှုန်းနဲ့တွေ့ရင်တော့ပဲအထမပိုင်းမှာတကယ်အလားမင်းတကယ်ဒေတာတွေဖြစ်ပါလေ။ဒါကြောင့်မို့ကျွန်တော်ကတမိုင်းနဲ့အားလုံးဝင်ကြီးဌာနရဲ့ရေမပြည့်စုံစီရင်ရေးဖို့ဌာနမှာတာဝန်ထမ်းဆောင်တဲ့အချိန်မှာဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေတန်ရရှိတဲ့လူနာတွေဒါတဖွဲ့ဖွဲ့နဲ့တိတိတိတိတိုးလာတာကိုတွေ့ရအောင်။တိုးလာတဲ့အချိန်မှာပောက်ကွဲပြီးတော့တကယ်ကိုတခုံတို့ဟိုအထူးသဖြင့်တော့အထမတစ်ပတ်နှစ်ပတ်တွေမထိနိုင်ရလို့ရှိရင်ခြားနိုင်ငံတွေမှာဆိုရင်ဒီလိုတခုံတို့တိုးတက်လာတော့ဥပမာတွေရှိတာနော်။ဆိုတော့သင်္ချာနည်းနဲ့ပြောရင်တော့ဒီကတ္တကုဆွေကြီးအပေါ်ကနေဟိုဒီနေ့ဆေးရောက်ကနေတရားနေတထောင်ဆိုတာမျိုးချက်ချင်း exponentially တက်လာတာနဲ့အမြတ်အိနိုင်ငံတွေရဲ့ကျမကြီးဆောက်ရှောက်မှုတွေကိုပြတ်သွားတာကိုတွေ့ရတော့ဒီ COVID-19 ကိုထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ဥပမာတွေကိုကြည့်မယ်ဆိုရင်ဒီ cough ဆိုတဲ့သဘောကတော့ဒီ cough ဆွဲလို့ရှိအပေါ်ထောင်တက်မယ်စားဒီနေ့ကဒီနေ့ပထမတစ်ဆင့်မှာဆေးရောက်ကနေ6ရောက်ကနေ7ရောက်ကနေဆေးရောက်ဒီလိုမျိုးနဲ့ယုတ်တည်းရဲ့အများကြီးမများလာအောင်ထိ ंछ ုပ်ဖို့ကသူကအဓိကအနေနဲ့ strategy international မှာရှင်းသုံးလာ။တောင်ကိုရီးယားတို့ဂျပန်တို့စင်ကာပူတို့ဆိုဒီရှင်းသုံးတဲ့နည်းနဲ့တစ်ပြေးတစ်ပြေးနဲ့ COVID-19 ကိုသူကထိ ंछ ုပ်နိုင်လာတဲ့အဆင့်ကိုရောက်လာတာကိုတွေ့ရတာပေါ့။တကယ်လို့သာကျွန်တော်တို့ကတဟုံတို့ graph ကအပေါ်ယုတ်တည်းရဲ့သာထောင်တက်လာမယ်ဆိုရင်အဲ့ဒီအခြေအနေကတိုးတက်တဲ့နိုင်ငံတွေမှာတော့မှဥပမာအီတလီတို့အမေရိကတို့တော့မှ crisis ဖြစ်သွားတာ။ကျွန်တော်တို့ရဲ့ဆေးရတဲ့နိုင်ငံမျိုးမှာဒီလိုတော့ဟုံတို့မြင့်တက်သွားတဲ့အခြေအနေမျိုးကြုံရင်အများကြီးထိခိုက်ဖို့ရှိတယ်လို့ကျွန်တော်ကထင်ပါတယ်
။ဟုတ်ကဲ့အဓိကတော့ဒီဆရာတို့ဆေးရုံတွေကနေပြီးတော့ကောင်းကောင်းကုပေးနိုင်တဲ့လူနာအနေထားမှာထိန်းထားနိုင်ဖို့ပေါ့ဆရာနော်တဟုံတို့ယောဂကုသတူတွေတက်သွားတာမျိုးမဟုတ်ပဲဒီဖြည်းဖြည်းချင်းနည်းနည်းချင်းညင်ညင်တတလေးဖြစ်အောင်ထိန်းထားတဲ့သဘောပေါ့ဆရာနော
်။ဟုတ်ကဲ့တကယ်တော့ဒီနိုင်ငံတကာရဲ့ကျန်းမာရေးဝန်ကြီးဌာနကလည်းမတည်ရင်ရှိပါဆေးရုံရဲ့စွမ်းဆောင်နိုင်မှုဟာဥပမာဒရင်တစ်ထောင်ဆေးရုံဆိုရင်ဒီတစ်ထောင် capacity ပဲရှိမှာပဲအဲ့ဒီအချိန်မှာ COVID-19 တရားကိုကုပေးနိုင်နေဆိုရင်အဲ့ဒီတနေ့ကိုတရားအောက်ပုံမှန်လာနေရင်ဆေးရုံရဲ့လုပ်ငန်းတွေကပြတ်မှာမဟုတ်ဘူးနော်။တနေ့ကိုတစ်ထောင်လာရင်တော့ဆေးရုံရဲ့လုပ်ငန်းတွေပါပြည့်စည်ရင်ကျွန်တော်တို့ဟိုအစိုးရတစ်ခုလိုပဲပေါ့နော်။ဟိုပို့သူတော်လဲရင်တောင်မွေးရကူလို့ရပါမယ်။ဒီလိုတောင်မွေးနဲ့တူတဲ့ကျွန်တော်တို့ရဲ့ဆေးကုသမှုလုပ်ငန်းတွေပြိုကွဲသွားရင်ဘူးမှပြန်ကယ်လို့မရတော့တဲ့အခြေအနေမျိုးရောက်တဲ့အခါမှာမနိုင်မနေနဲ့ခုလိုမျိုးဖြစ်နေတဲ့အီတလီလိုတချို့ဥရောပနိုင်ငံတွေလိုအသေးပြောက်တွေများဒီကြားတဲ့ကျန်းမာရေးဝန်ထမ်းတွေပါပါဒီလိုအခြေအနေမျိုးတွေရုံသုံးကားအခြေအနေမျိုးမရောက်ဖို့ကိစ္စကဒီ positive ဖြစ်ပြီးတော့ဆေးဝါးနေကုသပေးရမယ့်လူနာအရေးအတွက်ရုတ်တရက်မများလာဖို့ကအရေးကြီးဆုံးအချက်ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြည်းဖြည်းချင်းလူနာတွေကိုထိန်းထားနိုင်အောင်လို့အဓိကဘာလုပ်ဖို့လိုလဲဆရာ
COVID virus ဆိုတာကလူတွေကိုတယောက်ကနေတယောက်ကိုကူးပြီးတော့လူနာရေအတွက်ကိုများအောင်လုပ်ပေးတဲ့ဟိုးကောင်ပေါ့နော်တကယ်အဓိကဖြတ်တော့မယ်မရတော့ကိုယ်ရှိမှာတွဲကပ်ပြီးတဲ့ virus ဖြစ်ဖြစ်သူမသူများရှိမှာတွဲနေတဲ့ virus ဖြစ်ဖြစ်ကိုယ်ရှိရသူများရှိမရအောင်နဲ့သူများရှိရနေကိုယ်ရှိမရအောင်ပေါ့နော်ဒါပေမဲ့ဘာဖြစ်လို့ဒီလောက်ပြက်နေရလဲဆိုတော့အဲ့ဒီလုတ်တဲ့နီးမှာဒီလိုလူတို့ကလည်းပဲကိုယ်ကိုယ်တိုင်ကာကွယ်ပေးနိုင်တဲ့အခြေအနေရှိမှကူးစက်မှုရေတက်ကနည်းတော့ပါလေဒီလိုအခြေအနေမျိုးတွေမှာဘယ်လိုမကူးစက်အောင်နေနိုင်မယ်ဆိုတာပညာပေးတာတွေနဲ့လူတွေကသိရှိကြတယ်လို့ကျွန်တော်တို့လုံးဝထင်နေဘဝပြည်တဲ့လူတွေလည်းသိဒါပေမဲ့နောက်တစ်ချက်ကတိတာတိပြီးတော့မလိုက်နိုင်ဘူးဆိုတဲ့အခါမျိုးတွေမှာသူကပို့ပြီးတော့ပြန်လာတယ်။ခုနကကျွန်တော်ပြောခဲ့သလိုမျိုးထောက်တက်လာမှာ။ထောက်တက်လာမှာဆိုတော့ပညာပေးနေတယ် ချုပ်ပြီးတော့ပြောရမယ်ဆိုရင်စတေဟုံးပေါ့မိမိနေနေမှာမိမိကိုယ်တိုင်မိမိရဲ့ကုသမှုခံရရေးအတွက်ကိုမိမိတိုင်းတခြားလူပုံစံနိုင်ရေးအတွက်ကိုဒီနှစ်ခုလုံးအတွက်ကအိမ်လွှဲမှာသာနေကြပါဆိုတဲ့ဥစ္စာကိုဒီကဘာလုံးမှာရေးတိုက်တွန်းနေတဲ့ခံမျိုးပေါ့နောက်တစ်မျိုးကတော့ကိုသားတကယ်လို့လောကအခြေအနေရှိခဲ့မယ်ဆိုရင်မတ်၎င်းစီတစ်နည်းကြသုံးဆွဲတာမျိုးတို့ watch ဆိုပြီးတော့လက်ကိုစင်ကြဲပါဆေးတာတို့ touch ဆိုတာအဲ့ဒီတော့ max watch ya touch ကြီးဆိုရင်သူအဲ့ဒီ touch ရာလည်းပဲကျွန်တော်လက်ဆွဲတော့နှုတ်ဆက်ခွင့်မရှိဘူးလေတကယ်တော့နှုတ်ဆက်မယ်ဆိုရင်တယောက်ကိုတယောက်ဖြည်းနဲ့ကူးတာဖြစ်မှာစိုးလို့နောက်တစ်ခါကျတော့ခုဆိုရင် international မှာလည်းဒီလိုပဲ social distancing ဆိုတာပို့ပြီးတော့အားပေးလာကြတယ်ကျွန်တော်တို့ရောက်ပြီးအကွာ3မီတာအကွာဒီအကွာနေပြီးတော့ချစ်တွေ့မှုကိနေနေများဝေးနေနေများဝေးဝေးနေလေလေဆိုတော့သူတပြေတော့လူစုလူဝေးလေပေါ်လန်တပင်းနေမတော်တာတို့သူတပြေကျွန်တော်တို့ဒီစိုးရိမ်တာရှိသေးတယ်တင်ကြလို့ဟာမျိုးကိုရှောင်ကျင်ညာပေးဖို့လေဆေးရုံဝဆရာဝန်တွေနေလေတောင်းဆိုကျင်တယ်။ဒါကြောင့်လဲဆိုတော့အဲ့လိုသာမနေဘူးဆိုရင်ကုသမှုတွေချက်ချင်းကိုပြန့်နှံ့ပြီးတော့ခုနကျွန်တော်ပြောခဲ့တဲ့တင်ကြ graph တစ်ခုလိုပဲဘုံဝင်နေတာအပေါ်ထောင်တက်လာမယ်။ထောင်ကတောင်းဝင်နေချက်ချင်းကထောင်တက်လာပြီဆိုကျွန်တော်တို့ကျမကြီးဆောင်ရှုပ်မှုလုပ်ငန်းတွေအနိုင်မနှင်းဖြစ်။နောက်ဆုံးကြတော့ဒီလိုမျိုးကကိုယ့်ရဲ့ကျမကြီးကိုကိုကိုယ်တိုင် view ဆိုက်ပြီးတော့ကိုကိုယ်တိုင် quarantine လုပ်သူများကကိုယ့်ကိုလာပြီးတော့မထွက်ရမဝင်ရလော့ဒေါင်းချဒါမှမဟုတ်လေကော်ရန်တီးစင်တာတွေကိုပို့တဲ့အခြေအနေမရောက်ခင်ကိုယ့်အကူ self quarantine ပုံစံမျိုးနဲ့နေခြင်းအပြင်ကိုကိုယ်တိုင်လော့ဒေါင်းလုပ်တာအကောင်းဆုံးပါခုနကျွန်တော်ပြောခဲ့တဲ့ဒီယောဂကုသတဲ့လူကြီးအတွက်မိုးပေါထောင်တဲ့လောက်မဖြစ်နိုင်ဒတိုင်းကြီးလို့အကူညာရောက်တယ်ဒီလိုထောင်မတက်သွားအောင်ကျွန်တော်တို့ပြည်သူလူထုဘက်ကနေပြီးတော့ဒီလိုလိုက်နာမယ်ဆိုရင်အစိုးရနဲ့အာဏာပိုင်ဖွဲ့ဘက်ကလည်းပြည်သူလူထုဒီလိုနေနိုင်အောင်စီစဉ်နေချဖို့တော့လိုတယ်နော်ဒီလိုလေးစာဝတ်နေရင်အရန်ကိုရောကြမတော်အောင်ထိမ့်ပြီးပေါ်တော့ဆရာနဲ့အနာပိုင်ဖွဲ့စည်းတဲ့အပြင်အခြားဖွဲ့စည်းတွေအလူရှင်တွေအကုန်လုံးကနေပြီးတော့ဒါလေးလည်းခုဟိုတိုင်းဒေသကြီးလိုက်ပြည်နယ်လိုက်ချိုးပန်းဆောင်ရွက်နေလို့သိရတဲ့အတွက်ကြောင့်ဒါကလက်ချိုးတို့ပါတယ်တကယ်လို့များအရန်ကိုများတာကိုကာကွယ်ဖို့လိုအပ်ခဲ့လို့ရှိရင်မြို့တွေကိုလော့ကဒေါင်းလုပ်တာတို့လုပ်ငန်းတွေကိုလော့ကဒေါင်းလုပ်တာတို့ဒီလိုအခြေအနေမျိုးရောက်ရင်လဲချိုးတင်ပြင်ဆင်ပြီးတဲ့အချိန်ဆိုရင်တော့အဆင်ပြေလိမ့်မယ်တကယ်လို့အဲ့ဒီကိုမစင်းစားပဲနဲ့ဆိုရင်တော့အဆင်မပြေနိုင်ဘူး
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။